မင်္ဂလာညနေခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျွန်မနှောင်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရှင်းလာတဲ့ချက်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ ியர் ရေးဆွေးနွေးမှုတွေကိုထိခိုက်နေတဲ့အကြောင်းမြောက်ကိုရီးယားကသတိပေးပါရယ်အမေရိကန်လွှတ်တော်ကိုယ်စားလှယ်ပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးရာမှတ်ချက်စကားပြောခဲ့တဲ့ပေါ်ရှုတ်ချမဲ့ဆုံးဖြတ်ချက်တရက်ကိုအလွတ်တော်မှာဒီနေ့မဲခွက်ကိုရှင်းနေပါရယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုသားညုံနဲ့သူကြီးညာပြေးသွားမှာပါ
ကောင်းပါပြီရှင်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ကြိုးပမ်းဆောင်နေတဲ့လုပ်ငန်းတွေမှာဘလို့အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်ခြင်းရှိနေပါသလဲ
ကိုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကအဲဖွဲ့စည်းပုံလမ်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှညောင်းပါနော်အဲ့တော့တက်မတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းကြားလို့လည်းကြားမှာတက်မတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော်ဒီပေါ်မှာတော့ဟု
တ် NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နဲ့နေဆက်ကိတ်ကိုအိန္ဒိယနိုင်ငံအစိုးရကမနေ့ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ပင်လိုက်တဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်မှာပါတော့လူဖြူမဟုတ်တဲ့အမျိုးသမီးလွှတ်တော်အမတ်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးရေးခွဲခြားတဲ့မတ်ချက်စကားကြောင့်ဒီမိုကရက်နဲ့သမ္မတကြားတင်းမာမှုတွေတိုးလာနေတဲ့သတင်းဆောင်မှာအပြည့်စုံကိုထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုသားညုံတို့ကပြောပြပေးပါဦး
။ရှင်းလာတဲ့ချက်အမေရိကန်ကတောင်ကိုရီးယားနဲ့ဖူးတွဲစည်းရေးလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ ியர் ရေးဆွေးနွေးမှုတွေကိုထိခိုက်နေကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စီးရေးလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တို့ရဲ့ပြည်ခရိုင်နေတဲ့ဆင်ကူနိုင်ငံကထိပ်သီးဆွေးနွေးပွဲသဘောတူညီချက်ကိုချိုးဖောက်အောင်ရောက်ကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကဒီနေ့ပဲဖော်ပြခဲ့တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုကြည့်ပြီးအလုပ်ဖွဲ့တွေကြားဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမြင်ဖော်ပဲကိုးကားပြီးကြေညာချက်မှာဖော်ပြထားပါတယ်။တောင်နှင်းမြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဆုံးမှာသမရထရက်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့လတဲ့ခေတ္တတွဲဆောင်ခဲ့ပြီးတဲ့နောက်အလုပ်ဖွဲ့တွေကြားဆွေးနွေးဖို့သဘောတူခဲ့တာပါ။မြောက်ကိုရီးယားကနျူကလ ியர் လက်နက်တွေကိုဖျက်သိမ်းပြီးပြန်လည်နေတဲ့ပိတ်ဆို့ထန်ခတ်မှုတွေရှုတ်ပေါ်ရေးအစီအစဉ်နဲ့ပတ်သက်လို့ဖေဖော်ဝါရီလထဲမှာဗီယက်နမ်နိုင်ငံကဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲတွင်သဘောတူညီမှုမရခဲ့ဘဲဖြစ်ခဲ့ရပြီးတဲ့နောက်မှာတော့နှစ်ဖက်ကြားဆွေးနွေးမှုတွေရပ်ဆိုင်းနေတာလည်းဖြစ်ပါတယ်
။အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ဒီလူမျိုးခွဲခြားမှတ်ချက်စကားပြောခဲ့တဲ့ပေါ်မှာရှုံချတဲ့ဆုံးဖြတ်ချက်တက်ကူဒီမိုကရက်အများစုလွှမ်းထားတဲ့အောက်လွှတ်တော်မှာဒီကနေ့အင်္ဂါနေ့မှာမဲခွဲဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတယ်ဆိုတော့ကိုအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာပြီးတော့ဒီမိုကရက်အမတ်တွေနဲ့အတူ Republican အမတ်တွေနေနဲ့လည်းပါတီထက်တိုင်းပြည်ကိုကြည့်ပြီးတော့မဲပေးကြမယ်လို့မျှော်လင့်နေကြောင်းသူကပြောပါတယ်။တိုင်းပြည်တွင်းကရှေ့ပြောင်းလာသူတွေကိုသူတို့ရဲ့နိုင်ငံတွေကိုပြန်သွားဖို့ဆိုပြီးတော့ပြောဆိုချက်ဟာအသားအရောင်မျိုးမျိုးရှိတဲ့ American နိုင်ငံသားတွေနဲ့ American နိုင်ငံသားဖြစ်လာသူတွေကိုမုန်းတိစေမှုကြောက်ရွံ့စေမှုတွေဖြစ်စေတယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့လူမျိုးခွဲခြားတဲ့ဒီမှတ်ချက်ပေါ်မှာလွှတ်တော်အနေနဲ့ပြင်းထန်ရှုံချတဲ့ကြောင်းအဆိုပြုချက်မူကြမှာဖော်ပြထားပါတယ်။ရွှေပြောင်းဝင်ရောက်သူတွေတိုက်မိသွင်းလာရောက်ခလုံသူတွေကိုကျူးကျော်ဝင်ရောက်လာသူတွေလို့သုံးနှုန်းတာနဲ့အခုလိုမျိုးအသားရောင်လူမျိုးခွဲတဲ့လွှတ်တော်မှတ်တွေကိုအမေရိကန်နဲ့မပတ်သက်ဖို့ပြောဆိုချက်တွေကိုလည်းဝေဖန်ကန့်ကွက်ထားပါတယ်။အောက်လွှတ်တော်မှတ်အီဟမ်အိုမာ၊အောက်လွှတ်တော်မှတ်အလက်ဇန်ဒရီယာ အော်ဂတ်စီယို ဂေါ့တက်စ်၊အောက်လွှတ်တော်မှတ်အီယနာ ပရက်စလီနဲ့အောက်လွှတ်တော်မှတ်ရရှိတာ ဒီလက်တို့ဒီအမျိုးသမီးလွှတ်တော်အမတ်လေးဦးကိုသမ္မတဒေါ်နယ်ထရမ့်ကရွေတိုက်ခိုက်ပြောဆိုခဲ့တာပါဆိုမာလီယာမှာမွေးဖွားခဲ့တဲ့မင်းနီဆိုတာပြည်နယ်အောက်လွှတ်တော်မှအိုမာကတော့ဒါဟာအမေရိကန်လွှတ်တော်ကိုယ်စားလှယ်လေးဦးကိုဗျံပြောင်တင်းတင်းလူမျိုးရေးအရခွဲခြားတိုက်ခိုက်တဲ့လို့ရဖြစ်တယ်လူပြူကြီးစိုးရေးလို့ရဖြစ်တယ်ဆိုပြီးတော့အပြစ်တင်တုံ့ပြန်ထားပါတယ်ဒီမတ်တူအနေနဲ့သူ့ရဲ့မူရင်းနိုင်ငံကိုပြန်သွားပြီးတော့အဲ့ဒီမှာရှိနေတဲ့ပြဿနာတွေနဲ့ရာဇဝတ်မှုတွေကိုဖြေရှင်းစမ်းပါဆိုပြီးတော့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးတင်ခဲ့တာပါဒီမတ်လေးဦးမှာ၃ဦးဟာအမေရိကန်ပြည်ထောင်စုမှာပဲမွေးဖွားသူတွေဖြစ်ကြပါတယ်အောက်လွှတ်တော်မတ်အိုကာစီယိုဂေါ့တက်စ်ဟာနယူးယောက်ဇာတိဖြစ်တယ်လို့အောက်လွှတ်တော်မတ်ပရက်စလီကတော့ဆင်ဆင်နတီမှာမွေးဖွားသူအောက်လွှတ်တော်မတ်တီလစ်ကတော့မချီဂန်ဒီထရိုက်ဇာတိဖြစ်ပါတယ်။အဲ့ဒီထဲကလွှတ်တော်မတ်အိုမာနဲ့လွှတ်တော်မတ်တီလစ်ဟာအမေရိကန်လွှတ်တော်မှာရွေးခံရတဲ့ပထမဆုံးမွတ်စလင်အမျိုးသမီးတွေလည်းဖြစ်ကြပါတယ်။သူ့ရဲ့မူဝါဒတွေကိုဘလို့ကာဝယ်ရမှန်းမသိတော့ပုဂ္ဂိုလ်ကြီးကပြန်တိုက်တာပဲဆိုပြီးတော့လွှတ်တော်မတ်အိုကာစီယိုဂေါ့တက်စ်ကသတင်းတောက်တွေကိုပြန်လည်တုံ့ပြန်ပြောပါတယ်။သမ္မတထရန့်ကတော့သူနဲ့သဘောထားတူသူတွေအများကြီးရှိတယ်ဆိုပြီးတော့ဒီဝေဖန်တုံ့ပြန်ချက်တွေကိုဂရုမထားတဲ့အကြောင်းပြန်လည်ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်မှာခလုံးငွေရဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရန့်ဆွေကတားဆီးဖို့စီစဉ်နေပါတယ်ဒီစီစဉ်ကြောင့် အမေရိကတိုက်11နိုင်ငံတွေကနေအိန္ဒိယမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ့အထက်ကရက်ခတ်လာနိုင်ပါတယ်တရားရေးဌာနနဲ့အမိမြေလူမျိုးရေးဌာနတို့ရဲ့တင်းလာနေတော့စာမျက်နှာ58မျက်နှာပါထုတ်ပြန်ချက်အရခေါလုံခွင့်လျှောက်ထားနိုင်တဲ့နိုင်ငံတစ်ခုကိုကုန်းလန်းကနေဖြတ်သန်းပြီးအမေရိကန်ကိုရောက်ရှိလာသူတွေကိုခေါလုံခွင့်မပေးဖို့တားမြစ်လိုက်တာပါမက္ကဆီကိုနိုင်ငံနဲ့နေဆက်ကနေဝင်ရောက်လာသူအရေအတွက်တိုးလာနေပြီးဒီထဲမှာကိုလုံးဝင်ပေးနိုင်သူအနေအချင်းသာပါဝင်တဲ့အကြောင်းလဲရှင့်နေရဝီလျံဘာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ကိုလုံးဝင်ပေးဖို့အရေးချင်းမပြည့်သူတွေအများပြားကကိုလုံးဝင်ရဖို့တောင်းခံနေတာလွန်မှုကြီးကြပ်ရေးစနစ်အတွက်အမဲဆက်ဖြစ်နေတယ်လို့စာနာမှုနဲ့ကိုလုံးဝင်ပေးရမယ်ရည်ရွယ်ချက်ကိုထိခိုက်စေပြီးလူမောင်ကုန်မှုပြဿနာကိုအားပေးရရောက်တဲ့အကြောင်းလဲရှင့်နေချုပ်ကပြောဆိုခဲ့တာပါဒီကနေ့စတင်အသက်ဝင်မဲ့ဥပဒေဒီနေ့စတင်အသက်ဝင်မဲ့ဥပဒေဟာတရားရေးအရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ
်အစိုးရဝန်ထမ်းယာလူတာဝန်နောက်အစိုးရပိုင်ပစ္စည်းတွေကိုတုံပြီးတော့ပါတီနိုင်ငံရေးမှာပါဝင်ဆောင်ရွက်တာကိုတားမြစ်ထားတဲ့ HF ကိုချိုးဖောက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့အင်ပီရိုအကြီးအကျယ်ပြီးကလီယန်ကွန်ဝေးကိုအောက်လွတ်တော်ကော်မတီတစ်ခုကတင်းလာနေကကျန်းလာစစ်ဆေးမှုလုပ်ရမှာကလျန်ကွန်ဝေးကရောက်မလာခဲ့ပါဘူးကလျန်ကွန်ဝေးဟာစီမင်းနဲ့လုပ်ငန်းတာဝန်များစောင့်ချက်ရေးလွှတ်တော်ဆက်ကော်မတီရဲ့မိ мян ချက်တွေကိုဖြေကြားဖို့ကနဦးချိန်ကညှင်းဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့တင်းလာနေ့မှာဆက်ကော်မတီကြားနာပွဲလာရောက်ဖို့ဆင့်ကော်ခံခဲ့ရပါတယ်ကလျန်ကွန်ဝေးဟာပြောင်စုအစိုးရဝန်ထမ်းများဆိုင်ရာဥပဒေစီမင်းတွေကိုချိုးဖောက်ပြီးတော့ပါတီနိုင်ငံရေးကိစ္စတွေမှာပါဝင်ခဲ့တယ်ဆိုပြီးတော့သူ့ကိုယာယီကနေဖယ်ရှားဖို့သမ္မတထရန့်တန်ပို့ခဲ့တဲ့အထူးစုံစမ်းရေးရုံးရဲ့အစီအစဉ်စာထဲမှာဖော်ပြအကြံပြုထားပါတယ်ခင်ဗျာ
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American သံမြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာမွေးစေဝါတိုက်ဖြည့်ရေးအတွက်ကျဉ်းကျဉ်းတန်းတန်းနှိမ့်နှင်းခဲ့တာတွေကိုကလွတ်သမကလူခွေရေးကောင်စီကစုံစမ်းဖို့ဖိအားပေးရမှာဥဆောင်ပါဝင်မှုတွေအိုင်စလန်နိုင်ငံနဲ့တတမန်ဆက်ဆံဖြတ်တောက်ဖို့ကြိုးစဉ်းစားနေတဲ့အကြောင်းသမ္မတရော်ဒရီဂိုဒူတာတီကပြောလိုက်ပါတယ်သမ္မတဒူတာတီရဲ့မွေးစေဝါနှိမ့်နှင်းရေးအစီအစဉ်2016ခုနှစ်ကစခဲ့ရမှာရဲတွေရဲ့လက်ချက်နဲ့ဥပဒေမဲ့တပ်ဖြတ်ခံရမှုဖမ်းဆီးမှုအစပြောက်မှုတွေရှိခဲ့တဲ့ပေါ်စုံစမ်းစစ်ဆေးဖို့လူခွေရေးကောင်စီကထောက်ခံမဲ့ဆက်ရှင်မဲ့ကန့်ကွက်မဲ့ဆက်လီမဲ့နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲအတည်ပြုလိုက်တာပါလူခွေကောင်စီရဲ့ဆုံးဖြတ်ချက်ဟာပြည်သူတွေကိုအကောက်အွယ်ပေးဖို့ချိုးဖောက်နဲ့အချုပ်ချာအာဏာပိုင်ဆိုင်တဲ့နိုင်ငံတစ်ခုပေါ်အထင်သေးအမြင်သေးနဲ့ပြုမှုတွေလောရွက်ဖြစ်တဲ့အကြောင်းလဲသမ္မတရဲ့ပြောခွင့်ရသူဆာဗာရိုပနယ်လိုကမနေ့နောက်ပိုင်းမှာပဲသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။မွေးစေဝါနှိမ့်နှင်းမှုအစီအစဉ်ပေါ်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုတော့သမ္မတဒူတာတီကဒေါသတကြီးတုံ့ပြန်လေးရှိပါတယ်။မွေးစေဝါနှိမ့်နှင်းမှုတွေပေါ်ကနဦးစုံစမ်းစစ်ဆေးဖို့နယ်သာလန်နိုင်ငံတဟိတ်မျိုးကနိုင်ငံကရာဇဝတ်ပြမှုဆိုင်ရာခုံရုံး ICC ကပြီးခဲ့တဲ့နှစ်ထဲဆုံးဖြတ်ခဲ့တဲ့အတွက်လဲအဖွဲ့ဝင်ဖြစ်ကဒီနေ့ဆက်မဲမှာပဲနှုတ်ထွက်ထားပါတယ်။သမ္မတဒူတာတီဆွေးနွေးကတော့မွေးစေဝါမှောက်ခိုသူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပြစ်ခတ်မှုတွေကြောင့်လူပေါင်း 6,600 တိစုံချောင်ပြောဆိုထားပေမဲ့ဒေသခံတချို့အလှရှားသူတွေကတော့လူပေါင်း 28,000 လောက်ထိတိစုံမှုတွေရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။
ရင်နံပိုင်လိုင်းလုပ်ငန်းမပြည့်ပြတ်လို့ဆိုပြီးတော့တရုတ်နိုင်ငံပိုင် CPP တရုတ်ရင်နံပိုင်လိုင်းဆောက်လုပ်ရေးလုပ်ငန်းရဲ့ဘဏ်အကောင့်တစ်ခုတည်းကအမေရိကန်ဒေါ်လာတန်း200ကျော်ကိုမလေးရှားနိုင်ငံကထိန်းသိမ်းထားလိုက်ပြီလို့မလေးရှားဝန်ကြီးချုပ်မဟာသီယာမူဟာမက်ကတင်းလာနေကပြောဆိုပါရတယ်။ CPP ဥဆောင်ဥရွက်လုပ်နေတဲ့ဒေါ်လာ 1.3 ဘီလီယံတန်မှုရှိတဲ့ပိုင်လိုင်းလုပ်ငန်းကိုမလေးရှားနိုင်ငံကရပ်ဆိုင်းထားပြီးတော့တစ်နှစ်အကြာမှာအခုလိုဆောင်ရွက်တာဖြစ်ပါရတယ်။ CPP ဟာတရုတ်စူရပိုင်ရင်နံနဲ့စွန့်ရည်လုပ်ငန်းကြီးရဲ့အခွဲတစ်ခုဖြစ်ပါရတယ်။ပိုင်လိုင်းအတွက်ငွေ80ရာခိုင်နှုန်းကိုပေးထားပြီးရမယ်လို့လုပ်ငန်းက73ရာခိုင်နှုန်းပဲပြီးပြတ်တယ်လို့ဝန်ကြီးချုပ်မဟာသီယာကတနေ့တော့သူကိုပြောပါတယ်။ဒါကြောင့်မလို့ဒီလုပ်ငန်းကိုဖျက်လိုက်တဲ့နောက်ဆွေရကဒီငွေတွေပြန်ရဖို့လိုတယ်လို့ပြောပါတယ်။ HSBC Bank ရဲ့မလေးရှားဌာနက CPB Bank Account ထဲကနေပြီးတော့ငွေတွေကိုမလေးရှားကသိမ်းယူလိုက်ပြီးဆိုပြီးတော့စင်ကာပူအခြေစိုက် Straits Times ကစတင်တိကပေါ်ပြလိုက်တဲ့နောက်ဒီဝန်ကြီးချုပ်မဟာသီယာကအခုလိုတီးပြီးပြောဆိုသွားတာဖြစ်ပါတယ်။မလေးရှားနိုင်ငံရဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကောင်စီကနေပြီးတော့သူ့ရဲ့ကုမ္ပဏီကိုအကြောင်းမကြားဘဲနဲ့ငွေတွေကိုလွှဲယူခဲ့တာဖြစ်တယ်လို့ CPP ကုမ္ပဏီဘက်ကရိုက်တာကိုအီးမေးလ်နဲ့တုံ့ပြန်ဖြေပါရတယ်။သူတို့အနေနဲ့သက်ဆိုင်သူတွေနဲ့မင်းများစုံစမ်းပြီးတော့လိုအပ်သလိုအရေးယူဆောင်ရွက်သွားမယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါရတယ်။မလေးရှားနိုင်ငံမှာအာဂတိလိုက်စားမှုနဲ့အရေးယူခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်း Najib Razak လက်ထက်2016ခုနှစ်မှာ CPP ကဒီပိုက်လိုင်းဆောက်လုပ်ရေးကွန်ထရက်ရရှိခဲ့တာဖြစ်ပါရတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်မဟာသီယာတက်လာပြီးတော့မနှစ်ကျော်လိုက်လာမှဒီဆောက်လုပ်ရေးလုပ်ငန်းကိုမလေးရှားဆူရကဆိုင်ငံ့ထားလိုက်ပါလေ။
အိန္ဒိယပြည်ကရှမီးယားဒေသမှာအကြမ်းဖက်တိုက်ခတ်မှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြားစစ်ဖြစ်လို့နေပါအခြေအနေထိတင်းမာခဲ့ရကလက်နက်ချီပိတ်ထားတဲ့အရက်ဖက်လေယောင်ပြန်တမ်းမှုတွေကိုပါကစ္စတန်နိုင်ငံကပြန်ဖွင့်ပေးလိုက်ပါပြီ။အရက်ဖက်လေယာဉ်တွေအားလုံးပြန်တမ်းခွင့်ပြုလိုက်ပြီဖြစ်ကြောင်းပါကစ္စတန်လေယောင်အာဏာပိုင်ဖွဲ့ကဒီနေ့ပဲကြေညာလိုက်တာပါ။အရက်ဖက်လေယောင်ပြန်တမ်းမှုတွေပိတ်လိုက်တဲ့အတွက်နိုင်ငံကခီးစရီနဲ့ကုန်တင်လေယောင်လိုင်းခီးစဉ်ရာနဲ့ချီအခက်အခဲတွေကြုံခဲ့ရပါတယ်။အိန္ဒိယပိုင်းကက်ရှမီးယားဒေသမှာအိန္ဒိယပြည်သူစစ်40သေဆုံးခဲ့တဲ့အထက်ကံဘုံကွက်တက်ခတ်မှုနဲ့ကြုံခဲ့ရပြီးနောက်ပိုင်းဖေဖော်ဝါရီလထဲမှာပဲပါကစ္စတန်ကလေယောင်ပြန်တမ်းမှုတွေကိုကန့်သတ်လိုက်တာပါ။အကြမ်းဖက်တက်ခတ်မှုတွေအတွက်နောက်ပိုင်းမှာတော့ပါကစ္စတန်အခြေစိုက်ဂျက်ရှိမိုဟာမက်စစ်သူကြောင့်အဆူကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားနေဆက်ဖြစ်ချုပ်ပြီးလေကြောင်းတက်ခတ်မှုတွေလည်းနောက်ဆက်တွဲကြုံခဲ့ရတာပါ။ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတို့ကြား1984ခုနှစ်ဘရစ်ချက်လက်အောက်ကလွတ်လပ်ရေးရခဲ့ပြီးနောက်ပိုင်းစစ်ပွဲ3ချိန်ဖြစ်ပွားခဲ့ပြီး2ချိန်ကတော့ကက်ရှမီးယားဒေသပိုင်ဆိုင်မှုတွေအငင်းပွားရာကဖြစ်ပွားခဲ့တာပါ။လွန်ခဲ့တဲ့နှစ်ပေါင်း90ကနောက်ဆုံးစစ်ပွဲအပြီးမှာတော့နျူကလ িয়ার လက်နက်ပါဝင်အပြိုင်ဆိုင်စစ်ရင်အားတွေတိစောက်လာခဲ့ကြတာကြောင့်တင်းမာမှုတွေဟာနျူကလ িয়ার စစ်ပွဲအဖြစ်ဥတီလာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေကြပါတယ်။
HIV virus နဲ့ဆက်ဆက်ပြီးတော့သေဆုံးတဲ့နှုန်းအားဆိုလို့ရှိရင်မနေ့တုန်းကဆိုလို့ရှိရင်9,000ဝန်းကျင်အထိကိုကျဆင်းသွားခဲ့တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်2010တုန်းကလည်းဆိုင်တော့33ရာခိုင်နှုန်းလောက်အထိကိုကျဆင်းသွားတာလို့ဆိုပါတယ်ဒါပေမဲ့လည်းယောဂတိုက်ဖြည့်ရေးရမုံငွေနည်းလာတာကြောင့်ယောဂတိုက်ဖြည့်ရေးအတွက်ကဘာဝမ်းကျူးဝမ်းဆောင်ရွက်ချက်တွေတန့်လာတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးထားပါတယ်လက်ရှိအဖြစ်ဆိုရင်တော့ HIV ယောဂပိုးရှိတဲ့လူနာဟာကဘာဝမ်းမှာ 38.9% တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတော့မှတ်တမ်းရဆိုရင်တော့ 23.3% တန်းလောက်ပဲယောဂကုသရေး ERD ရရှိထားတယ်လို့ UNAIDS အဖွဲ့ရဲ့နှစ်စဉ် UNAIDS အဖွဲ့ရဲ့ဒီနှစ်စဉ်အစီအစဉ်မှာဖော်ပြပါရတယ်။1990ခုနှစ်အလယ်ပိုင်းကာလ AIDS ယောဂအစိုးဆုံးအခြေထက်ဆိုင်တော့တိုးတက်အောင်မြင်ဖြစ်ထွန်းမှုတွေအတော်ရှိတာကိုအစီအစဉ်ကထောက်ပြပြီးတော့ယောဂနဲ့သေဆုံးသူဟာ2018ခုနှစ်က8,800ကနေပြီးတော့ပြီးခဲ့တဲ့နှစ်မှာတော့9,900အထိကိုရောကျသွားတယ်လို့ဆိုပါတယ်အခုဆယ်စုနှစ်တွေအတွင်း AIDS ရောဂါအစိုးဆုံးဖြစ်တဲ့အာဖရိကဒေသမှာ AIDS ဆက်နွယ်ပြီးတော့သေဆုံးမှုကျလာပြီပဲလို့အရှေ့ဥရောပမှာတော့သေဆုံးမှု9ရာခိုင်နှုန်းနဲ့အရှေ့လက်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာ9ရာခိုင်နှုန်းအထိတက်သွားတယ်လို့ဆိုပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လင်းဦးနဲ့ကိုသားညုံဦးတို့ကကြေညာပေးခဲ့တာပါရှင်။သောတာရှင်များရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေညနေ9:00-9:00ခွဲထိ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEA SAT 3တို့ဖြစ်ပါတယ်။ VOA မြန်မာဌာနရဲ့ mobile app အသစ်ကိုလည်း voabarmese.voanews.com website ကနေတဆင့်လဲ download ရယူနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။လူမျိုးရေးခွဲခြားဆက်ဆံတဲ့အနေနဲ့လူဖြူမဟုတ်တဲ့အမေရိကန်အမျိုးသမီးလွှတ်တော်အမတ်၄ဦးကိုသမ္မတဒိုနယ်ထရမ့်ကသူတို့လာတဲ့မူရင်းနိုင်ငံတွေကိုပြန်သွားကြဖို့ပြောကြားလိုက်တာကြောင့်ဒီမိုကရက်တွေနဲ့သမ္မတအကြားတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေပါတယ်။ဒီအကြောင်း VOA အင်ဖြူရိုသတင်းထောက် Besti Wida Kusara သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။အင်ဖြူရိုမြက်ခင်းမြင့်မှာပြသထားတဲ့ဒုံခွင်ဒုံလက်နက်တွေအပါအဝင်အမေရိကန်ပြည်ကုန်ပစ္စည်းတွေအတွက်အောင်ပွဲခံတဲ့နေဖြစ်ပေမဲ့လည်းသမ္မတဒိုနယ်ထရမ့်ရဲ့လူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုကြောင့်တခြားအကြောင်းအရာဘက်ကိုချက်ချင်းပြောင်းသွားခဲ့ပါတယ
်။ If you hate our country, if you're not happy here, you can leave.
ကိုနိုင်ငံကိုမုန်းတယ်ဒီမှာမပြောဘူးဆိုရင်ဒီကနေထွက်သွားကြပါ
။ဆိုမာလီယာနိုင်ငံမှာမွေးဖွားပြီးအမေရိကန်နိုင်ငံသားခံယူထားတဲ့မွတ်စလင်လွတ်တော်အမအီလ်ဟန်အိုမာအပါအဝင်အမျိုးသမီးလွတ်တော်အမ၄ဦးကို Twitter ကနေတိုက်ခတ်ခဲ့တဲ့ကိစ္စကိုသတင်းတောက်တဦးကမေးတာမှာသမ္မတထရမ့်ကအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာ
ပါ။ When I hear the way they talk about our country, when I hear the anti-semitic language they use
ကျွန်တော်တို့နိုင်ငံအကြောင်းဂျူးစန့်ကျင်ရေးအကြောင်းအစ္စရေးကိုမုန်းတီးတဲ့အကြောင်းနဲ့ကျွန်တော်တို့ရဲ့ရန်သူအယ်ခိုင်ဒါကိုသဘောကျတဲ့အကြောင်းသူတို့ပြောနေတာတွေကိုကြားရတော့ဒါဒီမိုကရက်ပါတီအတွက်မကောင်းဘူးလို့ကျွန်တော်ယူဆပါတယ
်အီလ်ဟန်အိုမာအပြင်သမ္မတထရမ့်တိုက်ခတ်ခြင်းခံခဲ့ရတဲ့တခြား၃ဦးကတော့အလက်ဇန်ဒရီယာအိုကာစီယိုကော့တက်စ်ရာရှိဒါတလစ်နဲ့အိုင်ယန်နာပရက်စလီတို့ဖြစ်ကြပြီးသမ္မတရဲ့ပြောဆိုမှုဟာလူမျိုးရေးခွဲခြားဆက်ဆံမှုဖြစ်တယ်လို့သူတို့ကပြောပါတယ်အမျိုးသမီးလွတ်တော်အမလေးဦးကိုစားအီလ်ဟန်အိုမာကသမ္မတထရမ့်ရဲ့ပြောဆိုမှုတွေအပေါ်အခုလိုတုံ့ပြန်ခဲ့ပါတယ
်။ He would love nothing more than to divide our country based on race.
သမ္မတဟာကျမတို့နိုင်ငံကိုလူမျိုးရေးဘာသာရေးနဲ့လိင်ကွဲပြားမှုလူဝင်မှုကြီးကြပ်ရေးဆိုင်ရာအဆင့်အတန်းပေါ်မူတည်ပြီးတော့ဖြိုခွဲပစ်လိုတဲ့ဆန္ဒရှိနေတာပါ။ဘာဖြစ်လို့လဲဆိုတော့ အဲ့ဒီမတူကွဲပြားမှုတွေကိုဂရုမစိုက်ပဲညီညွတ်စွာလက်တွဲအလုပ်လုပ်ကြမယ်ကျမတို့ကိုဒီလိုခွဲခြားဆက်ဆံတဲ့နီးနယ်ပဲအနိုင်ရမယ်လို့သူထင်နေလို့ပ
ါနိုင်ငံတောင်ပိုင်းကတဆင့်ဝင်လာကြမဲ့သူတွေကိုခလုံးငွေလျှောက်ထားရေးပိုပြီးခက်ခဲစေမဲ့ဥပဒေသစ်ကိုအစိုးရကကြေညာတဲ့အချိန်မှာပဲတမနာကအခုလိုပြောဆိုလိုက်တာပါဒီနေ့လနေ့ကကြေညာလိုက်တဲ့ဥပဒေသစ်ဟာတရားမဝင်တဲ့အတွက်တရားရုံးမှာရင်ဆိုင်သွားမယ်လို့ Center for American Progress သုတေသနအဖွဲ့ကတွန်ဂျာဝက်စ်လိုပုဂ္ဂိုလ်တွေကပြောပါတယ
် Congress said very clearly that if you pass through a safe third country as evidenced by an agreement
တကယ်နိုင်ငံတစ်ခုကိုဖြတ်လာတဲ့သူကိုခလုံးငွေလျှောက်ထားခွင့်တားမြစ်လို့မရဘူးဆိုတော့လွတ်တော်ကရှင်းရှင်းလင်းလင်းဥပဒေပြဋ္ဌာန်းပြီးသားဖြစ်ပါတယ်ဒါပေမဲ့လက်ရှိဆိုရကတတိယနိုင်ငံကိုဖြတ်လာတဲ့သူတွေခလုံးငွေလျှောက်ထားတာကိုဟန်တားခွင့်ရှိတယ်ဆိုပြီးဥပဒေအသစ်ထုတ်လိုက်တာပ
ါနိုင်ငံတော်ဝန်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုသူ့အစိုးရကလိုက်လံဖမ်းဆီးနေတယ်လို့သမ္မတထရမ့်ကပြောနေပေမဲ့ခုချိန်ထိတော့ကြီးကြီးမားမားလိုက်လံဖမ်းဆီးတဲ့အရေးလက္ခဏာမတွေ့ရသေးပါဘူးခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့ပြည်ရင်သတင်းတွေပဲဆက်ရအောင်ပါဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပဲဖြစ်မယ်ဆိုတဲ့အစည်းအခမ်းစာပါအချက်တွေထဲအရေးအကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စိန်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုရင်တပ်မတော်ရာကိုစလဲရရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်ကြပါရစေ။တည်တင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရစေ
။ဟုတ်ကဲ့နိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားလွှတ်တော်ကိုစလဲအစုဖွဲ့ကပြည်ထောင်စုလွှတ်တော်ကိုစလဲ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3865ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီတင်ပြချက်3800ကျော်ထဲမှာအရေးကြီးဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မင်္ဂလာတုံမြို့နယ်ကပြည်သူ့လွှတ်တော်ကိုစလဲဦးအောင်လှိုင်ဝင်းကပြောပါတယ်။
အရေးကြီးဆုံးကတော့436လို့ပဲထင်ပါတယ်။ဟုတ်ကဲ့။အဲဒါမှာကျန်တဲ့အချက်တွေမှာဟိုသဘောထားမတိုက်ဆိုင်ဘူးဒီလွှတ်တော်မှာဖြစ်နော်ရွေးကောက်ပွဲနဲ့တက်လာတဲ့လွှတ်တော်တွေမှာပဲဖြစ်ပေါ့နော်အဲ့ဒီမှာကျန်တဲ့ပုံကိုယ်တွေအရဲအဲသူတို့ရဲ့သဘောဆန္ဒနဲ့ပြင်ဆင်နိုင်မယ်လို့ထင်ပါတယ်အဲ့တော့အရေးကြီးဆုံးကတော့အရင်ဆုံးကလည်းပါတီဘက်ကနေလက်မှတ်တွေကောက်ပြီးတော့ကမ်ပိန်းတွေပါတောင်လုပ်ခဲ့တဲ့အားမျိုးရှိပါတယ်အဲ့တော့436လို့ပဲကျွန်တော်တို့ထင
်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်436ကကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။436ခါခွေးမှာတော့436ကကြီးမှာမပါတဲ့ပုံမှားတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင်းဖော်ပြထားတာဖြစ်ပါတယ်။ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD နဲ့ရခိုင်မျိုးသားပါတီတို့ကတင်ပြထားတဲ့အချက်တွေကိုဦးအောင်လှိုင်ဝင်းကအခုလိုဆက်ပြောပါတယ
် NLD ဘက်ကပြင်ချင်တာကပုံမှန်436ကကြီးကိုလွတ်တော်ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့၃ပုံ၂ပုံကျော်နဲ့ပြင်ဆင်ပြီးတော့ပြည်လုံးကျဆန္ဒခံရေးပွဲကျင်းပမယ်အဲနောက်တစ်ခါခါကွေးမှာကျတော့တိတ်ပြီးတော့အရေးမကြီးတဲ့အချက်တွေကိုကန့်တတ်ထားတဲ့ခါကွေးကိုကျတော့ NLD ဘက်ကဟာဝင်ပြောမှာနော်၃ပုံ၂ပုံနဲ့ပြင်ရမယ်အဲတော့ NLD ဘက်ကတော့တိတ်အပြောင်းလဲမရှိဘူးရင်85ရာခိုင်နှုန်းကျော်ကို3ပုံ2ပုံပေါ့69ရာခိုင်နှုန်းနဲ့ပြောင်းလဲပေါ့ရခိုင်ဘက်ကကြတော့သူကအဲ့ဒီ436ကကြီးကိုကိုယ်စလဲရဲ့3ပုံ2ပုံနဲ့ပြင်ဖို့သဘောတူတယ်။နောက်ခုမှခါခွေးကိုကြတော့ကိုယ်စလဲရဲ့50ခိုင်နှုန်းကျော်နဲ့သဘောတူဟုတ
်။ဖွဲ့စည်းပုံပြင်ဆင်ဖို့ဆိုရင်တက်မတော်သားလွှတ်တော်ကိုယ်စလဲရဲ့ထောက်ခံမှုမရရင်ပြင်ဆင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ
်။ခုလက်ရှိအခြေအနေကတော့အဲ့ဒီကိုသွားဖို့ဆိုတာကဖွဲ့စည်းပုံတန်းကြောင်းနဲ့အညီသွားမယ်ဆိုရင်တော့တက်မတော်သားတွေသဘောတူမှရမှာနော်အဲ့တော့တက်မတော်ဘက်ကဘာမှမဆွေးနွေးဘူးဆိုတဲ့ဟာမျိုးလည်းဆရာတို့လည်းကြားမှာတက်မတော်ဘက်ကဘာမှဝင်ရောက်ဆွေးနွေးခြင်းမရှိဘူးဆိုတော့အခက်အခဲတော့ရှိလာနိုင်တာပေါ့နော် DVD ပေါ်မှာတော့ဟုတ
်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်ချင်းပြည်နယ်အမှတ်9ကမြို့သားလွှတ်တော်ကိုစလဲပူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီကြီးဆုံးကတော့ဟိုကအခန်းစနစ်က436ပေါ့ဒါဒီကောင်ကျွန်တော်တို့လည်းသုံးပုံလို့ပုံလို့ပြင်ထားပါတယ်ပြီးတော့လူတို့ဆန္ဒမှာလည်းမေးပေးနိုင်သူမဟုတ်ပဲနဲ့မေးလာရောက်ပေးတဲ့လူရဲ့ထက်ဝက်ဆိုတော့ကျွန်တော်တို့ပြင်ထားပါတယ်သူ့အမှုရင်းကတော့မေးပေးနိုင်သူဆိုတော့ဘလို့မှမဖြစ်နိုင်ပေတာပုံမှန်တော့မှတနင်္ဂနွေလုံးမှာ50ရာခိုင်နှုန်းလုံးမေးချင်တာပေါ့အဲ့ဒီ55ရာခိုင်နှုန်းမဟုတ်ပဲနဲ့သုံးပုံလို့ပုံလို့ရှိတော့ဆော့ချင်တော့ကျွန်တော်တို့ဖွဲ့စည်းပုံကိုတိတ်လွယ်တာလည်းမဟုတ်ဘူးတိတ် ခက်ခဲတာလည်းမဟုတ်အနေတော်လောက်နဲ့ပြင်ဆင်လုပ်ရမှာပေါ့ဒါတော့တမလောက်ပေါ်မှာပဲမူတည်လိုက်မယ်လေသူတို့လည်းဒီတူတန်းပေါင်း50အနေထားတိုက်ပြင်းနေထားဖို့တော့သူတို့ထောက်ဆုံးမယ်လို့မျှော်လင့်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်အတွင်းမှာအကျဉ်းအနယ်ဆွေးနွေးနိုင်ဖွယ်ရှိတဲ့တင်ပြချက်တစ်ခုကတော့တမရော်သားလွှတ်တော်ကိုယ်စားလှယ်ပါဝင်မှုကိုရှော့ချတာပဲဖြစ်ပါတယ် NLD ပါတီကတတိယကြိမ်လွှတ်တော်သက်တမ်းမှာတမရော်သားပါဝင်မှုကို15ရာခိုင်နှုန်းစတုဒ္ဒအကြိမ်မှာ10ရာခိုင်နှုန်းနဲ့ပြင်စမအကြိမ်မှာ9ရာခိုင်နှုန်းထိထားရှိဖို့တင်ပြထားတာဖြစ်ပါတယ်တိုင်းသားလွှတ်တော်ကိုယ်စားလှယ်တချို့ကတော့သူတို့ပြည်နယ်တွေရဲ့လုံပိုင်ခွင့်တိုင်းသားလူမျိုးတွေရဲ့ရပိုင်ခွင့်စားရတွေတိုးမြင့်ရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်ရေးကြီးအချက်တွေဖြစ်ရှုမြင်တာတွေရှိပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။အခုတော့အိန္ဒိယမြန်မာနယ်စပ်ဂိတ်ပိတ်လိုက်တဲ့သတင်းတင်ပြခြင်းပါတယ်။တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမတ်နှစ်နယ်စပ်ဂိတ်ကိုအိန္ဒိယနိုင်ငံအစိုးရကနေမနေ့ကစပြီးတော့ရက်အကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့မြန်မာဖက်ချန် Recorder အာနာပိုင်တွေကပြောပါတယ်။အထူးသဖြင့်နိုင်ငံသွင်းကုန်ပို့ကုန်တင်သွင်းတဲ့နေရာမှာတရားဝင်လိုင်စင်မရှိဘဲနားလည်မှုနဲ့တင်သွင်းနေတဲ့ကိစ္စအပေါ်ထိန်းချုပ်တဲ့အနေနဲ့နယ်စပ်ဂိတ်ကိုပိတ်ပင်တယ်လို့လည်းကုန်သည်အတိုင်းအဝိုင်းတွေကဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။အိန္ဒိယမြန်မာအမတ်နှစ်နယ်စပ်ကုန်တွေရေး Recorder စုခေါ်ထားခဲ့ကိုမီဆိုရန်ပြည်နယ်ဆိုရကောက်ခွန်ဌာနကနေမနေ့ကစပြီးရက်ကသမရှိပိတ်ပင်လိုက်တယ်လို့ရီကော်ဒါမျိုးအုပ်ချုပ်ရေးမှူးချန့်လျန်နာက VOA ကိုပြောပါတယ
်မြန်မာဘက်ကနေအဓိကတုတ်ကုံကအကွင်းကြီးတွေပေါ့နော်တုံးကုံအမီနဲ့ဆိုတော့တက်မီဩဇာမီစီနဲ့တပင်ပေါ့နော်တကယ်တော့ယုံတုတ်ကုံမဟုတ်ဘူးဆောင်ခူအမီနဲ့တော့တင်တွင်းတာပေါ့နော်လက်ပြီးတော့ကျွန်တော်နိုင်ငံကနေတွင်းနဲ့အကွင်းကြီးတွေရလဲသူတို့အိန္ဒိယနိုင်ငံမှာတကယ်အခွင့်ဆောင်ရမယ့်ဒီနှုံးကများတယ်မကိုက်ဘူးပေါ့နော်တခြားတဲမှာအခုလက်ရှိမီဇိုရမ်ပြည်နယ်မှာရှိတဲ့ကတ်စတမ်တွေကနေပြီးတော့နားလည်မှုနဲ့ဒီကွင်းကြီးတွေကိုလက်ခံပြီးတော့သူတို့ကအခွင့်အရေးတွေကောက်တယ်ပေါ့တခြားတဲမှာကဟိုမီဇိုရမ်ပြည်နယ်မှာနိုင်ငံခြားတွင်းကုန်ကုန်ကုန်လိုင်စင်ရတဲ့ဖွဲ့စည်းရာတစ်ခုရှိတယ်အဲ့ဒါမဲ့ပြီးခဲ့တဲ့ပတ်တည်မှာမီဇိုရမ်ပြည်နယ်အိုင်ဇောအဝင်မှာအဲ့ဒီနိုင်ငံခြားပုကုံတွင်းကုံလိုင်စင်တင်းနေရနေပြီးတော့ကုန်တယ်ရရှိမှာသူတို့ကအခွင့်ပြန်ကောက်တယ်ကုန်တယ်ရအဲ့ဒါကိုမစင်နဲ့လို့အစိုးရကိုတင်ပြသွားတယ်ကိုလိုရိုဆယ်ပြည်နယ်ကတ်စတန်ထဏချုပ်ကမင်းကန်တမစီပိတ်သွားတာပေါ့
ကုန်ပစ္စည်းတင်တွင်းခွေကူတာပိတ်ပင်ပြီးလူနဲ့ကားသွားလာကိုပိတ်ပင်တာမရှိဘူးလို့သူကဆိုပါတယ်အမတ်နှစ်နေဆက်ကုန်ရေးကိတ်ဟာမြန်မာဖက်ချန်ချင်းမြင့်နယ်ဖလန်းမြို့နယ်ရီခေါ်ဒါမြို့နယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကြံဖိုင်းခရိုင်စုခေါ်ဒါကိုဆက်တွယ်ကူးစမ်းနေတာပါကုန်သွယ်မှုအနေနဲ့ကတော့မြန်မာနိုင်ငံဘက်ကအဓိကပို့ကုန်ဖြစ်တဲ့ကုန်သီးတင်ပို့နေပြီးအိန္ဒိယနိုင်ငံကနေဓာတ်မြေဩစာတင်သွင်းနေတာပါသွင်းကုန်ပို့ကုန်ကုန်သွယ်ရမှာတရားဝင်မဟုတ်ပဲနားလည်မှုနဲ့သာလှုပ်ဆောင်နေတဲ့အပေါ်မှာအိန္ဒိယဆိုရကနေတရားဝင်ဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့ပိတ်ပင်တာလို့ယူဆကြောင်းကုန်သွယ်သူဖြစ်တဲ့ဥကျော်မူးကပြောပါတယ်
အဓိကတော့ကျွန်တော်တို့ကုန်သွယ်မှုလုပ်တဲ့နေရာမှာကုန်သွယ်တွေကတရားဝင်ကုန်သွယ်ခွင့်လိုင်စင်ပေါ့နော်မရှိကြဘူးနားလည်မှုယူပြီးတော့ကုန်တွေကိုမီဇိုရမ်ဘက်ကကူးနေကြတယ်မီဇိုရမ်ဆိုရအနေနဲ့ဖြစ်ဖြစ်သူရတဲ့ရထိုက်တဲ့အခွန်တွေကမရတော့ဘူးပေါ့ခွန်တွေတော်တော်ဆုံးရှုံးတယ်လို့အဲ့လိုမျိုးပြောတယ်ပေါ့နော်ဒီနှစ်ဆက်ကုန်သွယ်ရေးကိုတရားဝင်ကုန်ကူးမယ်ဆိုရင်လည်းကုန်သွယ်ခွင့်လိုင်စင်ရှိတဲ့လူတွေကပဲကိုနီးစနစ်မှန်မှန်နဲ့ကုန်ကူးလို့ရအောင်သူတို့ချင်းချုပ်ချင်းတဲ့သဘောနဲ့အခုလောလောဆယ်သူတို့ပိတ်တယ်လို့ကျွန်တော်နားလည်ရတယ်ပေါ့နော
်ချင်းမြင့်တဲ့ရီကော်ဒါမျိုးကနေတဆင့်တဖက်မီဆိုရန်ပြည်နယ်ကိုကုန်ပစ္စည်းပို့တဲ့ကုန်တယ်များစုဟာတွင်းကုန်ထုတ်ကုန်လိုင်စင်မရှိတဲ့အပြင်အစိုးရထံတရားဝင်အခွန်ပေးစာမှုမရှိတဲ့အတွက်ရခိုင်ကလည်းပိတ်ပင်မှုတွေရှိနေတာပါအခုလိုနေဆက်ကုန်ရေးပိတ်ပင်တဲ့အတွက်ကုန်တယ်တွေအနေနဲ့ထိခိုက်မှုတွေရှိနေတယ်လို့ရီကော်ဒါပြန်ကြားရေးဌာနဒုတိယဦးစီးမှုလာဘက်လွန်ကပြောပါတယ်
အခုတကြားတစ်ခုပဲအခုပြောတော့ကျွန်တော်ကွန်ဆေတွေတင်ပြလုပ်နေတာပေါ့နော်ပြည့်တဲ့ခါကျတော့ကွန်ဆေတွေလည်းအခုပြည့်စည်တွေတင်ပြလို့မရဘူးရနာနေတယ်ကွန်ဆေစင်းမွားလည်းကြံကြတော့တယ်ခြိခိုက်သွားတယ်အဓိကတော့ကွန်ဆေတွေတက်နေတာပေါ့နော
်ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံပြည်ပရေးရဝန်ကြီးနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ကလည်းနိုင်ငံကုန်သွယ်ရေးအစီအပြေချုံးမွေးစေဖို့သဘောတူစာချုပ်ရေးထိုးခဲ့ကြပါတယ်ဒါပေမဲ့လည်းအောက်ခြေကုန်သွယ်ရေးအပိုင်းမှာတော့စနစ်တကျမဖြစ်သေးဘူးလို့ကုန်တယ်အတိုင်းဝိုင်းကဆိုပါတယ်။ချင်းမြင့်တဲ့ရီကော်ဒါမျိုးအိန္ဒိယမြန်မာအမှတ်နှစ်နယ်စပ်ကုန်သွယ်ရေးစခန်းမှာဆိုရင်မနေ့ကပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့လည်းနယ်စပ်ကုန်သွယ်ရေးစခန်းစင်းရင်ရသိရပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးဂိတ်ထဲမှာအမှတ်တဲမိုးရေးနယ်စပ်ကုန်သွယ်ရေးဂိတ်ကအကြီးဆုံးဖြစ်ပြီးတော့ရီကော်ဒါအမှတ်နှစ်ကုန်သွယ်ရေးဂိတ်ဟာဒုတိယအကြီးဆုံးဂိတ်အနေနဲ့တရားဝင်ဖွင့်လှစ်ထားပါတယ်ခင်ဗျာ။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုတ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်းထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြည်ကြည်အားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တွေပြောင်းလဲသွားပေမဲ့စင်းရဲမွတ်တေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျ။ VOA မြန်မာ VOA American အသံရဲ့တိုက်လေလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9နာရီတိုက်လေလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလိုVOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရရှင်။ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကောင်းလွင်ဦးကပြောပြပေးပါဦ
း။ရှင်းလာတဲ့ချိန်အမေရိကန်ကတောင်ကိုရီးယားနဲ့ပူးတွဲစည်းလေ့ကျင့်မဲ့အစီအစဉ်ဟာဝါရှင်တန်မှာနျူကလ িয়ার ရေးဆွေးနွေးမှုတွေကိုထိခိုက်နိုင်တဲ့အကြောင်းမြောက်ကိုရီးယားကသတိပေးလိုက်ပါတယ်။စည်းလေ့ကျင့်မဲ့အစီအစဉ်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ပြည်ခရီးနဲ့တဲ့ဆင်ဝင်နိုင်ငံကထိုက်သည့်စည်းအဝဲသဘောတူညီချက်ကိုချိုးဖောက်အောင်ရောက်တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်ကိုနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကဒီနေ့ပဲဖော်ပြလိုက်တာပါ။အမေရိကန်ရဲ့ရှေ့ဆက်လုံးမဲ့လှုပ်ရှားမှုတွေကိုချိန်ပြီးအလုပ်ဖွဲ့တွေချဆွေးနွေးမဲ့စီစဉ်တဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမယ်လို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရသူတူကိုအမည်မဖော်ဘဲကိုကပြီးကြေညာချက်မှာဖော်ပြထားပါတယ်။ယူအန်နိုင်ငံနျူကလ িয়ার ရေး2015နိုင်ငံတကာသဘောတူညီချက်အရလိုက်နိုင်ရမယ့်ကိစ္စတွေကိုရှော့ချသွားတော့မယ့်အကြောင်းအီရန်ဥရောပအယာတူလာအလီခါမေနီကဒီကနေ့ပဲပြောလိုက်ပါတယ်။ပိတ်ဆို့တံခတ်မှုတွေကြောင့်ယူအန်နိုင်ငံစီးပွားရေးထိခိုက်နေရတာကိုလည်းဆက်ရုပ်ပါဥရောပနိုင်ငံတွေကထိထိရရအကူအညီမပေးဘူးလို့ဆွဆွဲခဲ့တာပါ။အမေရိကန်လွှတ်တော်အမတ်တွေပေါ်သမ္မတဒေါ်နယ်ထရန့်ကလူမျိုးရေးခွဲခြားတဲ့မျက်ချက်ပေးစကားတွေပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုဒီမိုကရက်အများစုလွှတ်မှုထားတဲ့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုမဲခွဲဖို့ရှိတဲ့အကြောင်းအလွတ်တော်လူများစုခေါင်းဆောင်စတန်နီဟိုယာကကြေညာခဲ့ပြီးဒီမိုကရက်အမတ်တွေနဲ့အတူရီပပ်ဘလစ်ကန်အမတ်တွေအနေနဲ့လည်းပါတီရဲ့တိုင်းပြည်ကိုကြည်ပြီးမဲပေးမယ်လို့ပြောလဲတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်သူတောင်ပိုင်းနယ်စပ်မှာခလုံးဝင်းရဖို့ကြိုးပမ်းသူအများစုကိုသမ္မတဒေါ်နယ်ထရန့်ဆွေးရကတားဆီးဖို့စီစဉ်နေပါတယ်။ဒီစီစဉ်ကြောင့်အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအိန္ဒိယမက္ကဆီကိုနိုင်ငံကတဆင့်အမေရိကန်ကိုနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားသူတွေပေါ်အဓိကရိုက်ကပ်လာနိုင်ပါတယ်။ဒီအထက်ထက်နဲ့အမိမြေလုံရုံဌာနတို့ရဲ့တင်းလာနေတုန်းကစာမျက်နှာ58မျက်နှာပါထုတ်ပြန်ကြရာကိုလုံးဝရှောက်ထွားနေတဲ့နိုင်ငံတစ်ခုကိုကုန်းလန်းကဖျက်ပြီးအမေရိကန်ကိုရောက်လာသူတွေကိုကုန်းလုံးဝမပေးဖို့တားမြစ်လိုက်တာပါ
။တရင်အချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မို့ကမဆုမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ53 kHz 9335နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှံလာပ
ါ This program has come to you from the Voice of America, Washington.
Thank you.
From Washington, this is